ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ရုတ်ကုမ္ပဏီကအဆိုပြုတဲ့စီမံကိန်းလို့အတိအလင်းဖော်ပြခဲ့ပါတယ်ဒါအပြင်အခုမြို့သစ်စီမံကိန်းဟာအစိုးရတက်ပြီး2016နောက်ပိုင်းအစိုးရရဲ့ညှိနှိုင်းတင်ပြချက်များအရအပြောင်းလဲတွေဖြစ်လာတာမို့လွှတ်တော်ကိုယ်စားလှယ်များအပါအဝင်ပြည်သူများနဲ့အကြီးအလယ်ဆွေးနွေးပြီးမှအကောင်အထည်ဖော်ဖို့ဂျပန်သံအမတ်ကြီးကအတိအလင်းတိုက်တွန်းခဲ့ပါတယ်အခုမြို့သစ်တဲမဲ့ရန်ကုန်အနောက်တောင်နေရာဟာရေနှိမ့်ပြီးရေလွှမ်းဒေသများစွာပါဝင်ပါတယ်ရေသားပြောပြီးငလျင်တန်ခံရပွန်ရှိလို့မြို့သစ်အတွက်ရန်ကုန်အရှိမြောက်ဒေသကိုရွေးချယ်ဖို့ဂျပန်ပညာရှင်များကအစိုးရဟောင်းလက်ထက်ခဲကအကြံပြုခဲ့ကြတာဖြစ်ပါတယ် NLD အစိုးရကပြောင်းလဲသွားတဲ့ရန်ကုန်မြို့သစ်စီမံကိန်းရဲ့ Master Plan ကိုလွှတ်တော်ကိုတင်ပြအတည်ပြုချက်မယူတဲ့အတွက်လွှတ်တော်ကိုယ်စားလှယ်များကမေးခွန်းထုတ်ကြတော့လေရန်ကုန်အစိုးရကလှစ်လူရှုခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကတော့ရန်ကုန်မြို့သစ်စီမံကိန်းရဲ့ပထမအဆင့်ကိုအစိုးရကဖွဲ့စည်းထားတဲ့ NYDC လို့ခေါ်တဲ့ New Yangon Development Company နဲ့စီလေးလုံးကုမ္ပဏီလို့မြန်မာတွေခေါ်တဲ့ China Communication Construction Company တို့ကမြို့တော်ခန်းမမှာမိတ်ဆက်တင်ပြခဲ့ကြပါတယ်စီမံကိန်းရဲ့မြေစည်းတွက်ချက်ပုံနဲ့အကျိုးအမြတ်ခွဲဝေမှုပုံစံဟာဝေဖန်မှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်။စီမံကိန်းပထမအဆင့်အတွက်အမေရိကန်ဒေါ်လာတန်ပေါင်း1680ခန့်ကုန်ကြမှာဖြစ်ပါတယ်။စီမံကိန်းကုန်ကြငွေရဲ့တရားရဂိုင်းနှုန်းကိုစီလေးလုံးကုမ္ပဏီကစိုက်ထုတ်ပေးပြီး Internal Rate of Return က7300ခန့်နှုန်းဖြစ်ပါတယ်။စီမံကိန်းအတွက်မြန်မာဘက်ကငွေလုံးဝမပေးရဘဲတမီတာပတ်လည်ကို5ဒေါ်လာနှုန်းနဲ့မြေများကိုဈေးနှုန်းဖျက်မှာဖြစ်ပါတယ်။တကုံမြို့တင်မြောက်ပိုင်းဘုံမူပါထူလမ်းမှာပေ40ပေ60ကို3850ကျပ်တင်နေချိန်မှာစီမံကိန်းမြေပေ40ပေ60တကွက်ကို16,900ခန့်နဲ့တွက်ချက်ပြီးစီလေးလုံးကိုလုပ်ပိုင်ခွင့်ပေးရမှာဖြစ်ပါတယ်။အကျိုးအမြတ်ခွဲဝေပုံကတော့အရင်မကြေသေးခင်ကာလမှာမြန်မာဘက်က900ခန့်နှုန်းနဲ့စီလေးလုံးက95000ခန့်နှုန်းရယူမှာဖြစ်ပါတယ်။အရင်ကြေပြီးသွားရင်တော့မြန်မာက2500ခန့်နှုန်းနဲ့စီလေးလုံးက9500ခန့်နှုန်းရယူကြမယ်လို့ဆိုပါတယ်။ဝေဖန်သူများကစီမံကိန်းရဲ့ကနေဦးကာလမှာပဲညီအေကများစွာကိုကာလပေါက်ဈေးထက်များစွာနှိမ်ချသတ်မှတ်ခြင်းဖြင့်နိုင်ငံတော်မှဆုံးရှုံးမှုကြီးတယ်လို့ဆိုပါတယ်။2013အာဂရီလက်ဆာမှုတိုက်ဖြတ်ရေးဥပဒေပုံမှန်3ခန့်ငယ်အရယာရုတာဝန်နဲ့လုပ်ပိုင်ခွင့်များခြင်း300မှာပေးရန်တာဝန်များလျှော့ချခြင်းနဲ့တိတိကျကျအကျုံးဝင်နေတာမို့ကော်မရှင်ကသတိထားဆောင်ကြည့်ပြီးစုံစမ်းခွင့်ရှိတဲ့ကိစ္စလည်းဖြစ်နေပါတယ်။မြို့သစ်ကိုအကောင့်ထည့်ဖော်ဖို့ရည်ရွယ်တဲ့တရုတ်စီလေးလုံးကုမ္ပဏီဟာတရုတ်ပြည်ရဲ့မဟာဗျူဟာစီမံကိန်းတစ်ခုဖြစ်တဲ့ကပတ်နဲ့လမ်းမစီမံကိန်းမှာအကြီးဆုံး contract ကိုရထားတဲ့ကုမ္ပဏီကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ရာဇဝင်မှာနိုင်ငံမျိုးစုံမှာပြဿနာတွေထားရစ်ခဲ့တယ်လို့ဆိုကြပါတယ်။ကပတ်ဘဏ်ဟာ2009ခုနှစ်က2018အထိစီလေးလုံးကိုအမည်ပြက်စည်ရင်သွင်းခဲ့သလို2018မှာဘင်္ဂလားဒေ့ရှ်ဘဏ္ဍာရေးဝန်ကြီးကအမည်ပြက်စည်ရင်သွင်းခဲ့ပါတယ်။အချင်းပြက်ခြားစားမှုဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်ဟောင်ရာချစ်ဟာစီလေးလုံးနဲ့ပူးပေါင်းလှုပ်ဆောင်ခဲ့သူလို့စွပ်စွဲခံနေရပြီးကုန်ကျစရိတ်တောင်းခံရမှာပိုတောင်းတဲ့အလေထားရှိနိုင်ကြောင်းစွပ်စွဲမှုတွေစီမံကိန်းကမ်းလှမ်းချက်တွေအောင်မြင်ဖို့အရာရှိတွေကိုလက်ထိုးတယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းရင်ဆိုင်နေရပါတယ်။စီလေးလုံးရဲ့အဆိုပြုချက်အရမြေဧက16,000ကျော်အတွက်အတိုးမပါအမေရိကန်ဒေါ်လာ 1.6 ဘီလီယံကုန်ကြမှာမို့တဧကကိုအမေရိကန်ဒေါ်လာ3,000အရင်းရှိပါတယ်။ပြန်ရောင်းရင်တဧကအနည်းဆုံးမြန်မာကျပ်ငွေ 3,200 ကျပ်တင်မှာမို့မြန်မာလုပ်ငန်းရှင်များမတ်တပ်နိုင်တဲ့အနေအထားဖြစ်ပါတယ်။ဂျပန်နဲ့ကိုရီးယားလုပ်ငန်းရှင်များအတွက်စက်မှုစုံအသီးသီးရှိပြီးသားဖြစ်တဲ့အပြင်နိုင်ငံတကာလုပ်ငန်းရှင်များကလည်းစီလေးလုံးရဲ့စက်မှုစုံမြေကိုပတ်ဝန်းကျင်နိုင်ငံများနဲ့နှိုင်းယှဉ်ပြီးအလူရဲ့ဝယ်ယူစရာအကြောင်းနည်းနိုင်တာမို့10နှစ်အနည်း20အတွင်းအရင်းကျေဖို့ခက်လာပါတယ်လို့ပညာရှင်များကထောက်ပြကြပါတယ်။အယောင်မထွက်ရင်ငွေသေးအတိုးတက်ပြီးတိတိလန်ကာနိုင်ငံစိတ်ကန်းကိုထိုးအပ်လိုက်ရတယ်လို့အခြေအနေမျိုးဖြစ်နိုင်ပါတယ်။သောတာရှင်များရှင်ကျမတို့နိုင်ငံမှာ2018မတ်လကုန်အထိပြည်ပကျွေးမီအမေရိကန်ဒေါ်လာတန်ပေါင်း1200ကျော်ရှိနေပြီးအဲ့ဒီထဲမှာသန်း 4,000 ကျော်ဟာတရုတ်ချင်းငွေများဖြစ်ပါတယ်။တရုတ်ရဲ့မြင့်မားတဲ့အတိုးနှုန်းကြောင့်အခုလိုပြည်ပကျွေးမြည်တွေများလာတာမို့သူ့အကျွေးတွေကိုအမြန်ဆုံးပြန်ဆက်ဖို့ပြည်ထောင်စုအစိုးရကစူးစမ်းနေပြီဖြစ်ပါတယ်။2018-19မှာပြန်ဆက်ရတဲ့ပြည်ပချင်းငွေအမေရိကန်ဒေါ်လာသန်း900ထဲမှာတရုတ်တနိုင်ငံတွေကိုတိုးရင်းပေါင်းပြန်ဆက်ရတာကသန်း950ခန့်ဖြစ်လို့80ရာခိုင်နှုန်းဖြစ်နေပါတယ်။ပ ပြပချင်းငွေတွေရဲ့ပြမရအတိုးနှုန်းဟာတက်တသမ6900ရာခိုင်နှုန်းဖြည့်ပြီးအတိုးနှုန်း3000မှ900ခိုင်နှုန်းအတွင်းရှိပြီးတရုတ်ရဲ့အတိုးနှုန်းကတော့400ခိုင်နှုန်းမြင့်ဆုံးဖြစ်ကြောင်းပြည်သူ့ဝန်ဆောင်ပူးပေါင်းကော်မတီရဲ့2019ခုစီရင်ခံစာကဆိုပါတယ် အစိုးရများအနေနဲ့မိမိအုပ်ချုပ်စဉ်သက်တမ်းတွင်စီးပွားရေးညွှန်ကိန်းများမြင့်တက်အောင်အစိုးရပါဝင်နိုင်မဲ့စီမံကိန်းကြီးများကိုလိုလားကြတာအမှန်ပါပဲ။ဒါ့ပြင်နိုင်ငံရဲ့ဒီလိုအချိန်မှာစီလေးလုံးလိုတရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်ဒေါ်လာ1000ချောက်ဝါ80ထဲဝင်ရင်းနှီးစေပြီးမြို့သစ်တဲဖို့ဆုံးဖြတ်ချက်ကိုနိုင်ငံရေးခေါင်းဆောင်များအလေးနဲ့ပြန်လည်စဉ်းစားကြရမှာဖြစ်ပါတယ်။ 2018အခုနှစ်လိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်3ကာကြီးနှစ်အရာတည်ဆဲလှုပ်ထုံးလုပ်ငန်းများကိုချိုးဖောက်ပြီးနိုင်ငံတော်ကိုထိခိုက်မျက်နှာဆုံးရှုံးစေရင်အဂတိလိုက်စာမှုဖြစ်ပါတယ်။ကော်မရှင်အနေနဲ့ပုံမှန်48ကငယ်ပါလုပ်ပိုင်ခွင့်များကိုကျင့်သုံးတင်ပါတယ်။နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့လည်းဇလန်းစုံနားလည်ရင်ဖြင့်ယာယီရပ်ဆိုင်နိုင်တဲ့စီ